Welcome to the Voice of America in Burmese.
VNA ကင်းဝေးတဲ့မြန်မာလာနဲ့ကင်းဖြစ်ကြပါတယ်ခင်ဗျာ VOA အမေရိကန်တန်ရ2022ခုနှစ်ဧပြီလ13ရက်တကြံအကျိုးနေ့ဗုဒ္ဓနေ့မနက်ခင်းအစည်းအဝေးကိုအမေရိကန်ပြည်သူ့ဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24/50/51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းအရေးအပြင်မြန်မာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ကြေညာချက်တွေကိုလည်းနားဆင်ရမှာဖြစ်သလိုအင်ဒိုနီးရှားနိုင်ငံမှာလေရင်ကျန်းဖက်မှုနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုအတည်ပြုတဲ့အကြောင်းလေးကိုတင်ဆက်သွားမှာပါ။အဲဒီနောက်မှာတော့သတင်းပိပုတ်ချက်တစ်ပုဒ်ကိုတင်ဆက်တဲ့အခါကြားရမှာက
မမေက17ရက်နေ့ရချိုးတာခင်ဗျာပြီးတော့ဆိုဒီနေ့ရောဆက်ချိုးပြီးတယ်ခင်ဗျာလောင်နေကြီးတော့ဆိုကျွန်တော်တို့တဝက်ချိုးတော့ရှိမှာဗျာဟုတ်တယ်တော်တော်ရှိတာဟိုမှာအခုဒီနေ့ငါးလုံးဆက်ချိုးတော့ဟာနဲ့ဆိုတဝက်ချိုးတော့ရောက်မှာခင်ဗျာ
မကွေးတိုင်းအတွင်းမှာဘယ်ဒေသဘယ်ရွာတွေကိုစစ်တပ်ကနေပြီးတော့မီးရှို့တာတွေလုပ်နေတယ်လဲဆိုတော့သတင်းပေးပို့ချက်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ဒီအနာပိုင်တွေကနေပြီးတော့ကျင်းပဖို့ပြင်ဆင်နေတဲ့ကြံပွဲတွေနဲ့ပတ်သက်လို့တကြွလှူရှားသူတွေရဲ့အမြင်တွေကိုလည်းတင်ဆက်ဖို့ပြင်ဆင်လာပါတယ်နောက်ပိုင်းမှာအပတ်စဉ်ခဏတွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားရဲ့မြင့်မြတ်တဲ့ရီမန်းချက်တွေလို့သုံးနှုံပြီးဒီရီမန်းချက်တွေပြည့်မီတဲ့အဖြစ်ယူကရိန်းနိုင်ငံအပေါ်ရုရှားဘက်ကအပြင်းထန်ဆက်လက်တိုက်ခိုက်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်ကာနေ့မှာအခိုင်အမာပြောပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေဟာလည်းအမေရိကန်နဲ့မဟာမိတ်တွေထံတံပြန်တက်ရောက်မှာဖြစ်တယ်လို့လည်းရုရှားသမ္မတကအခိုင်အမာပြောပါတယ်။ရုရှားတပ်ဖွဲ့တွေဆုံးရှုံးမှုကြီးကြဝန်ခံထားပေမဲ့လို့လေယူကရိန်းအပေါ်ရုရှားထိုးစစ်ဟာအစီအစဉ်အတိုင်းဆောင်ရွက်နေတယ်လို့သမ္မတပူတင်ကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသတင်းတစ်ပတ်ကျော်အတွင်းပထမဆုံးမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ရုရှား Far East ဒေသကဘော့စတနီအကတစခန်းကိုတွားရောက်တဲ့ခီးစဉ်အတွင်းရုရှားသမ္မတကအခုလိုပြောတာဖြစ်ပါတယ်။ရီမန်းသတ်မှတ်ချက်ချမှတ်ထားတဲ့အတိုင်းအပြည့်အဝပီစီပြည့်မီတဲ့အထိစစ်စင်ရေးကိုဆက်လုပ်မှာဖြစ်တယ်လို့သမ္မတပူတင်ကပြောပြီးမဲ့သူ့ရဲ့ရီမန်းချက်ပန်းတိုင်ကဘာတွေလဲဆိုတာကိုတော့မပြောပါဘူးပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းကယူကရိန်းကိုသွားရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်နဲ့အမေရိကန်သမ္မတဂျိုးဘိုက်တင်တို့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပြီးတဲ့နောက်မှာရုရှားသမ္မတပူတင်ရဲ့ယူကရိန်းစစ်ပွဲအရေးပြောဆိုချက်ထွက်လာတာပါယူကရိန်းနိုင်ငံရှာနိုဗယ်နျူကလ িয়ার ဓာတ်အပိဆက်ရုံအနီးကအန်ဒီယေရှိတဲ့ပစ္စည်းတွေကိုရုရှားတို့ခိုးယူသွားတာကိုရည်ညွှန်းနေတဲ့အသစ်ထွက်ပေါ်လာတဲ့ဓာတ်ပုံတွေကြောင့်ယူကရိန်းကပစ္စည်းတွေကိုရုရှားတို့ခိုးယူလူရည်နေမှုအတိုင်းတာကပိုပြီးထင်ရှားပေါ်လွင်လာပါတယ်။ဒါအပြင်ခိုးယူလာတဲ့ပစ္စည်းတွေကိုရုရှားစစ်သားတွေကအင်ကိုစားလိုက်ကနေပို့နေတဲ့ဘယ်လာရုစ်နိုင်ငံကရတဲ့နောက်ထပ်ဓာတ်ပုံကြောင့်လည်းတက်တေကပိုပြီးခိုင်မာပါတယ်။စနေတကြမကင်တွေ့ရင်အန်ဒီယေရှိနိုင်တဲ့ရေဒီယိုတက်တီကြွပစ္စည်းတွေကိုရုရှားတပ်ဖွဲ့တွေခိုးယူနေကြတာလို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုတဲ့နျူကလ িয়ার ဓာတ်ခွဲကန်ဓာတ်ပုံတွေကို VOA ကတီးတန့်ရရှိထားပါတယ်။အရင်ကထုတ်ပြန်မထားတဲ့ဓာတ်ပုံတွေထဲမှာတွေ့ရတဲ့နျူကလ িয়ার ဓာတ်ခွဲကန်ကတော့ရှာနိုဗယ်မြို့မှာရှိပါတယ်။ကမ္ဘာမှာဆူရဆုံးနျူကလ িয়ার မတော်တဆမှုဖြစ်စေခဲ့တဲ့1986ခုနှစ်ပောက်ကွဲမှုကြီးဖြစ်ခဲ့ပြီးအခုမလဲပတ်တော်တဲ့နျူကလ িয়ার ဓာတ်ပိဆက်ရုံအနီးတစ်ဝိုက်တပ်မတ်စုံကိုစီမံခန့်ခွဲတဲ့အစိုးရဌာနတစ်ခုရုံးဆိုင်ရာအဆောင်လည်းဖြစ်ပါတယ်။ဌာနရဲ့ညွှန်ကြားရေးမှူးကဓာတ်ခွဲကန်ဓာတ်ပုံတွေကို VOA ကိုပေးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာဌာနက2021ခုနှစ်အတွက်နိုင်ငံအလိုက်လူ့အခွင့်အရေးဆိုင်ရာအစီရင်ခံစာကိုဧပြီလ12ရက်နေ့ကထုတ်ပြန်လာမှာမြန်မာနိုင်ငံတွင်းဆိုးရွားလှတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။ရက်ဆက်ချမ်းကျုံမှုဆိုင်ရာတည်တည်တွေကိုကောက်ယူစူးစမ်းသုံးသပ်ပြီးဒီအချက်အလက်တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေရရှိနိုင်အောင်ဆောင်ရွက်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာအင်ကာနီကပြောဆိုသွားပါတယ်။
That provided a basis for my determination last month that Burma's military committed genocide and crimes against humanity against Rohingya.
လူခွင့်ရေးအဖွဲ့တွေအပါအဝင်လွတ်လပ်ပြီးတမတ်တမတ်ချတဲ့အရင်းမြစ်တွေရဲ့အစီအခံချက်တွေကျွန်တော်တို့ကိုယ်ပိုင်အချက်လက်ရှာဖွေမှုတွေပါဝင်တဲ့ဌာနရဲ့တိကျတဲ့မှတ်တမ်းပြုစုမှုဖြစ်ကြောင်းပြီးခဲ့တဲ့လအတွင်းမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ကြောင်းသူ့ရဲ့ဆုံးဖြတ်ချက်အတွက်လည်းဒီမှတ်တမ်းပြုစုမှုကအခြေခံတစ်ခုဖြစ်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားတွေအကျဉ်းသားတွေနဲ့တခြားသူတွေကိုအာဏာသုံးပြီးတရားဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုဆိုင်ရာအစီရင်ခံချက်တွေအများအပြားရှိကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးခဲ့ရသူများအထောက်ထားတွေနဲ့တကွအစီရင်ခံစာမှာဖော်ပြထားပါတယ်တချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဒါမှမဟုတ်လေအဖွဲ့ဝင်တွေဟာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းကိုလည်းအထောက်အထားတွေနဲ့အတူအမေရိကန်နိုင်ငံခြားရေးဌာနအစီရင်ခံစာကဖော်ပြထားပါတယ်ရှင်အမေရိကန်လေယာဉ်တင်သင်္ဘောကြီးတစ်စီးဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တောင်ကိုရီးယားကံရုံးထံအနီးကိုရောက်ရှိနေပါပြီမြောက်ကိုရီးယားဘက်ကမကြာသေးခင်ကတာဝတ်ပြည့်ဒုံးချီဆန့်တက်ပြီးနောက်ပိုင်းအမေရိကန်ရဲ့စစ်အင်အားတောင့်တင်းမှုကိုပြတ်တာတာလည်းဖြစ်ပါတယ် USS Abraham Lincoln လေယာဉ်တင်သင်္ဘောကြီးနဲ့တိုက်ခိုက်ရေးအုပ်စုဟာတောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းမြို့ဦးဆန်းရဲ့အရှေ့ဘက်ကိုဆက်ရောက်နေတာဖြစ်ပြီး3ရက်ကနေ5ရက်လောက်ထိနှိမ့်မဲ့ပုံရကြောင်းတောင်ကိုရီးယားယုံဟပ်သတင်းအေဂျင်စီကအင်္ဂါနေ့မှာဖော်ပြပါတယ်
VOA American အသံမနေ့ဖက်မြန်မာဝါဒအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဖိုင်းဒိုမီတာ24 kHz 1273ညဖိုင်းဒိုမီတာ40 kHz 0413ညဖိုင်းဒိုမီတာ57 kHz 5805နဲ့ဖိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်နယူးယောက်မြေအောင်ရထားပူရာရုံမှာအင်ကာနေမနေ့ပိုင်းကလူ16ဦးဒဏ်ရာရရှိစေခဲ့တဲ့ပြစ်ခတ်မှုကျူးလွန်ခဲ့သူကိုညနေပိုင်းအထိဖမ်းဆီးမိခြင်းမရှိသေးဘဲအန်ဒီယားရှိနေစေဖြစ်တယ်လို့နယူးယောက်မြို့တော်အုပ်ချုပ်ရေးမှူးကက်သီဟိုကိုကပြောပါတယ်လူတိုင်းကိုနုံနုံကြားကြားနဲ့သတိရှိကြဖို့တိုက်တွန်းထားပါတယ်ဒါဟာဆက်လက်ဖြစ်ပွားနေစေပြစ်ခတ်မှုဖြစ်ပါတယ်လို့အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်မနက်၈နာရီခွဲလောက်မှာနယူးယောက်36လမ်းဘူရာယုံမှာမြောက်ယထားဆိုင်လာချိန်မှာအစိမ်းရောင်အလုတ်သမားဝတ်စုံကိုဝတ်ဆင်ထားပြီးဓာတ်ငွေ့ကမျက်နှာဖုံးတက်ထားတဲ့အမျိုးသားတဦးကယထားတွဲအတွင်းမိโกဘုံဖောက်ခွဲခဲ့ပြီးနောက်တနတ်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်တနတ်ထိမှန်ပြီးဒဏ်ရာရရှိသူ10ဦးရှိခဲ့ပါတယ်အဲ့ဒီအထက်က5ဦးကအပြင်းထန်ဒဏ်ရာရခဲ့ပြီးစိုးရင်ရတဲ့အခြေအနေဖြစ်တယ်လို့ရဲကပြောပါတယ်ဒါပေမဲ့သူတို့ရဲ့အခြေအနေကတော့တည်ငြိမ်မှုရှိနေတယ်လို့လဲဆိုပါတယ်။ဘာကြောင့်အခုလိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့ဆိုတဲ့အကြောင်းအရင်းကိုတော့မသိရသေးပါဘူး။လောလောဆယ်အချိန်ထိတော့ဒီအမှုကိစ္စကိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့အမှုဖွင့်စုံစမ်းတာလုပ်မထားသေးပါဘူး။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့မလအတွင်းကကုန်စည်နှုန်းတွေ 8.5 ခန့်တုန်းအထိမြင့်တက်ခဲ့ပြီးနှစ်ပေါင်း40ကျော်ကာလမှတစ်နှစ်အတွင်းအများဆုံးမြင့်တက်တဲ့နှုန်းဖြစ်တယ်လို့အင်္ဂါနေ့တုန်းကအမေရိကန်အစိုးရကထုတ်ပြန်ကြေညာပါတယ်အဓိကအားဖြင့်လောင်စာဆီအိုးအိမ်နဲ့စားတောက်ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့တာဖြစ်တယ်လို့အလုံသမားဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့နောက်လောင်စာဆီဈေးနှုန်းတွေတက်ခဲ့ပြီးစားတောက်ကုန်ပစ္စည်းတွေအပါအဝင်ကမ္ဘာကုန်စည်စီးဆင်းမှုကိုပါထိခိုက်ခဲ့ပါတယ်လောင်စာဈေးနှုန်းတွေတက်တဲ့အတွက်သေယူပို့ဆောင်စရိတ်တွေတက်ပြီးကုန်စည်နှုန်းတွေလည်းတက်လာခဲ့တာဖြစ်ပါတယ်အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်ထဲမှာကုန်စည်နှုန်းတွေပြန်လည်ကျဆင်းနိုင်တယ်ဆိုတဲ့အရေးလက္ခဏာတွေဖော်ပြထားခြင်းမရှိပါဘူးဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့ဗန်နာယေးဝန်ကြီးတို့ကိုကိုဗစ်ကာလကန့်သတ်ချက်တွေချိုးဖောက်ပြီးလူစုဝေးခဲ့တဲ့ပါတီပွဲတက်ရောက်ခဲ့တာကြောင့်ဒဏ်ငွေပေးဆောင်ဖို့ပြစ်ဒဏ်ချမှတ်ခံရကြောင်းဗြိတိန်အစိုးရကအင်္ဂါနေ့ကထုတ်ပေါ်ပြောဆိုပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဒီပွဲတွေကိုအလုံးနဲ့ပတ်သက်တယ်ထင်လို့သွားခဲ့မိတာလို့ပြောဆိုပါတယ်
Let me say immediately that I've paid the fine and I once again offer a full apology.
And in a speech, ဌာနကနေဒဏ်ငွေဆောင်ဖို့လို့တစ်စာကိုရခဲ့ပါတယ်။ကျွန်တော်ဒဏ်ငွေပေးဆောင်မှာဖြစ်တယ်လို့ကျွန်တော်အပြည့်အဝတောင်းပန်အပ်ပါတယ်လို့ ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကပြောဆိုသွားတာပါနံပါတ်30ဒေါင်းနင်းလန်ဝင်ကြီးချုပ်ယုံနဲ့ဝင်ကြီးများယုံတွေမှာလူစုလူဝေးလှုပ်ခဲတဲ့အတွေ့ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နဲ့ဗန်ဒါရေးဝင်ကြီးတို့ဒဏ်ငွေပေးဆောင်ရတာဖြစ်ပါတယ်သူတို့ကိုလူစုလူဝေးလှုပ်ခဲတဲ့ပါတီပွဲပေါင်း12ခုအတွေ့စစ်ဆေးမှုတွေပြုလုပ်နေပါတယ်2020ခုနှစ်နဲ့2021ခုနှစ်တွေအတွင်းကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ကန့်သတ်မှုတွေပြဋ္ဌာန်းထားချိန်မှာအခုလိုလူစုခဲ့တဲ့အတွက်ပြစ်ဒဏ်ချမှတ်ခံရတာပါဒီလူစုလူဝေးလုပ်တဲ့ပါတီပွဲတွေကိုတက်ရောက်ခဲ့တဲ့အခြားဝင်ကြီးတွေနဲ့အစိုးရဝန်ထမ်း50ကျော်လဲပြစ်ဒဏ်ပေးခံရမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အတိုက်ခံနိုင်ငံရေးအင်အားစုတွေကတော့ဒီကိစ္စအတွက်ဝင်ကြီးချုပ်နှုတ်သက်ပေးဖို့တောင်းဆိုကြပါတယ်အင်ဒိုနီးရှားမှာနှစ်ပေါင်းအတော်ကြာကြိုးပမ်းခဲ့ပြီးနောက်လိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကိုအရေးယူနိုင်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအင်္ဂါနေ့တုန်းကလွတ်တော်မှအတည်ပြုနိုင်ခဲ့ပါတယ်။အင်ဒိုနီးရှားမှာလိန်အပေါ်အခြေခံတဲ့အကြမ်းဖက်မှုနဲ့လိန်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားဥပဒေအရအရေးယူနိုင်မဲ့နည်းလမ်းတွေနှဲပါနေတာကြောင့်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကနှစ်အတော်ကြာကြာဝေဖန်ပြောဆိုခဲ့ကြပါတယ်။အင်ဒိုနီးရှားမှာလိန်မှုဆိုင်ရာမတော်မတရားပြုမှုကိုပုဂ္ဂိုလ်ရေးကိစ္စလို့မြင်ကြပြီးအရေးယူဖို့တိုင်တန်းတာမျိုးကိုအားမပေးကြပါဘူး။လိန်မှုဆိုင်ရာအကြမ်းဖက်မှုအလုံးကိုကာကွယ်ဖို့နဲ့လိမ်မှုဆိုင်ရာအကြမ်းဖက်ခံရသူတွေကိုပြုစုဆောင်ရှောက်ဖို့အကာအကွယ်ပေးဖို့ပြန်လည်ထူထောင်ပေးဖို့အတွက်ဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့အမျိုးသမီးစွမ်းအားမြင့်တင်ရေးနဲ့ကလေးသူငယ်ဆောင်ရှောက်ရေးဝန်ကြီးဘင်တကန်ပူစပါယိုဂါကပြောဆိုခဲ့ပါတယ်။ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေကလက်ရှိလက်ထပ်ထားသူနှစ်ဦးအကြမ်းမှာဖြစ်စေလက်ထပ်မထားသူအကြမ်းမှာဖြစ်စေလိမ်မှုဆိုင်ရာမတော်တရားကျူးလွန်မှုကအမြင့်ဆုံးထောင်ဒဏ်12နှစ်အထိအပြစ်ပေးနိုင်မှာဖြစ်ပါတယ်။ကလင်းငယ်တွေအပါအဝင်အတင်းအဓမ္မလက်ထပ်ထိန်းများစီခြင်းစတဲ့အမှုတွေကိုကျူးလွန်ခဲ့ရင်အမြင့်ဆုံးထောင်ဒဏ်6နှစ်အထိအပြစ်ပေးရေးယူနိုင်မှာဖြစ်ပါတယ
်။ပိုရုနေမနဲ့ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးစက်တိုက်တင်ဆက်ချင်ပါတယ်မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်ဧပြီလ12ရက်အင်္ဂါနေ့ကနေမြေရှင်းလင်းမှုအတွင်းဘိုးမေရွာကနေအိမ်40ထက်မနည်းကိုဒီရှုခံခဲ့ရပါတယ်။ပေါင်းမြူနယ်တောင်ပိုင်းကကြေးရွာအတော်များများဒီရပိုင်းအတွင်းမှာမီးရှို့ခံနေရတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မကွေတိုင်းဒေသကြီးပေါင်းမြူနယ်တောင်ပိုင်းမှာဧပြီ9ရက်ကစလို့စစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဧပြီလ17ရက်ကစပြီးစနေရနေ့အထိအင်ဂျီ90နီးပါးရှိတဲ့ဘိုးမေရွာကိုစစ်ကောင်စီကဝင်ရောက်မီးရှို့သွားတဲ့အတွက်နေအိမ်ထပ်ဝက်လောက်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတူကပြောပါတယ်
။မနေ့က17ရက်နေ့ကရှို့တာခင်ဗျ။ပြီးတော့ဒီနေ့ရောဆက်ရှို့ပြီးတယ်ခင်ဗျ။အဲလောင်နေရည်တော့ဆိုကျွန်တော်တို့တဝက်ရှို့လောက်တော့ရှိမှာဗျ။90တော်တော်ရှိတာဟိုမှာအခုဒီနေ့၅လုံးဆက်ရှို့တော့ဟာနဲ့တဝက်ရှို့လောက်ရောက်မှာခင်ဗျ။ဟုတ်ကဲ့ကျွန်တော်မနေ့ကမနေ့ကလေးကဒီကတို့ကမြောက်ကရောတောင်ဝရောဒီလိုတွေညအကြောင်းကညဝန်တာဆိုတော့ကျွန်တော်တို့မှဈာညမှာဆိုလို့ကျွန်တော်တို့ကတော့ထွက်ပြီးတော့တာပေါ့အဲကားလေးပါဆိုကားလေးတော့အောင်ဆိုပြီးတော့မှထွက်မောင်းပြေးလာခဲ့တာ။အချင်းရကျွန်တော်တို့မတိရသေးဘူးခင်ဗျပြန်လို့အချင်းမပြေးသေးဘူးခင်ဗျကျွန်တော်တို့ဆက်ကြောင်းကကျွန်တော်တို့ရွာပေါ်မနာလမ်းဒီမှာပဲရှိရရှိကြသေးတယ်ဗျရွာတော့ကျွန်တော်တို့မှတက်လို့မရဘူးခင်ဗ
ျဧပြီလ12ရက်မှာဘိုးမေရွာအပြင်တစူးကျေးရွာကနေအိမ်တွေကိုလည်းစစ်ကောင်စီကမီးရှို့သွားပေမဲ့ပျက်စီးဆုံးရှုံးမှုမတိရသေးဘူးလို့လည်းပြောပါတယ်ဧပြီလ17ညပိုင်းလောက်မှာကြောက်ဦးရွာနားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးနောက်ကြောက်ဦးရွာကိုမီးရှို့သွားတယ်လို့ဒေသခံတူကအခုလိုပြောပြပါတယ
်ဒီကြောက်ဦးရွာတဲ့ရေတချောက်တဲ့ကျားမှာတိုက်ပွဲဖြစ်ကြတာကျောင်းရွာကျောင်းရွာကိုမီးရှို့ရဘာလုံးကျွတ်လောင်တော့ကျောင်းရွာဖုန်းကျောင်းရွာနေအင်းကရွာလုံးကျွတ်လို့ပဲတည်ရတာအင်းကြီးကြတာမရေရသေးဘူးအနားကလည်းမခိုင်ဘူးအဲ့ဒီဟိုကလေးကစသားကြီးအဲ့ဒီကျောင်းရွာမှာပဲပထမထိုင်းနေတာလို့ဒေသကနေအနားမှာအဲ့ဒီစသားကြီးရှိတော့ရွာလည်းမခိုင်ဘူးလေဘောအဲ့လိုအဲ့လိုမျိုးရှောင်းခွာနေကြတာတတိယရှောင်းဖြစ်ကြတာ
စိတ်ဖြူမျိုးနဲ့အပိုင်းရှာလာကျေးရွာနဲ့ပေါင်းမျိုးနယ်တွေကတောင်ကျိုးဘိုးမယ်အင်းငယ်တောက်ကျေးရွာတွေကိုစစ်ကောင်စီတပ်တွေကဧပြီလ17ရက်မှာမီးရှို့သွားတဲ့အတွက်နေအိမ်ယာနဲ့ချီမီးလောင်ခဲ့ပါတယ်။ဒါ့အပြင်စိတ်ဖြူမျိုးနဲ့ရှာလာကျေးရွာကနေတောင်ကျိုးကျေးရွာကိုစစ်ကြောင်းချီသွားစဉ်တောရဲကတဲအိမ်၅လုံးကိုလည်းမီးရှို့သွားတဲ့အတွက်မျက်စိကွယ်နေတဲ့အသက်80ကျော်အဖွားတဦးတဲအိမ်တွေနဲ့အတူမီးလောင်သိမ်းဆုံးသွားတာမှာအကျဉ်းချံတွေကိုဧပြီလ12ရက်မှာတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီလက်နက်ထုတ်ရမှာအုံပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကား၃စီးကိုမုံရွာပသိမ်လမ်းပေါ်မှာ Didagan Gagway Tapuriga, Ebrilla Chauyaga, Ting Labi, Nauni Mawe, Sagong Siga, Pomune Tomango, Dia Wendia Tra, Shinlinia, Chibare, Dainsitare Gana Siguro, Didagan Gagway Tapuriga, Chessi Labi, Chen the Ziguro, Sagong Siga, Jenna Yisong Dware, Didagan Gagway Tapuriga, the Rinto Gentaware, Pomune Tomma, Ebrilla Sedayan Sene, Nea Dun, Sagong Siga, Nene Shinlin, Nishure, Yabong Chauya, Shinibabi. Hulu, Nene Shenle Muri, Tai Wearing, Giori, Milan, and Pedalo, Second Siga, Tren Tobian Taram, Shi Ribau. Pomune, Tamaro, Gia, and now Pet, Jinan, the Bawa Dangwe Lungu, Jim Mountain, Puvide, Pansayung, the Dagan Gagway, the Puriga, Pauque, Chesides, Uragur, Tren Tobian Tower, Ekamia.
Ugui, Pomune, Dremma, Setagani, Viro, Gia, Ni Nigo, Bisho, Chesine, Chong Guyemon, Jogagi Ravakna. The Natana Sunday, the Janet Pedaviro. တဲ့ပြင်ပြပို့ချက်တင်ပြချက်ဒီမတန်ခင်မှာပေါ့လေဒီဒီဟိုလိုကော့စ်နဲ့ပတ်သက်တဲ့ပြတိုက်ကိုနဲ့ပတ်သက်တဲ့အကြောင်းကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်2024နှစ်တကြံပွဲတော်အတွက်တချို့နေရာတွေမှာတကြံပွဲတွေဆလုပ်နေပါပြီအာနာတင်းထားတဲ့စစ်ကောင်စီကိုစန့်ကျင်တဲ့အနေနဲ့ရောဥယျာဉ်ပြည့်ထွက်ပြေးနေရတဲ့ဒုက္ခတွေကိုစာနာရဲ့အတွက်ပါတကြံပွဲတွေမှာပါဝင်ဆင်နွှဲခြင်းမလုပ
ကျန်ကိုပြန်လဲစီစီကားကားကျင်းပနိုင်အောင်စစ်ကောင်စီကပြင်ဆင်ထားပါတယ်။ရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြို့တွေမှာတကြံမတ်တပ်တွေဆောက်လုပ်ထားပါတယ်။ရန်ကုန်မြို့ကတချို့နေရာတွေမှာလည်းတကြံမတ်တပ်တွေထိုးပြီးရေကစားကြဖို့ဆိုင်မြင့်နေကြပါတယ်။ဒါပေမဲ့ပြည်သူအများစုကတော့စစ်အာဏာသိမ်းထားချိန်ဖြစ်သလိုလုံခြုံရေးအရာလည်းစိတ်မချရတဲ့အတွက်ဒီနှစ်လဲတကြံကိုဆင်နွှဲမှာမဟုတ်ဘူးလို့ပ Gani Pansi Tapia Kanyara Rishidalu, Ne Indile Yaneti Mishu Kanyabare, Sina Apian Tajanwe, Lu Tan Kudo Kamu Loli Shijabe Me, Tine Mara Doka Asone Piadan Yarelu, Sibi Doka Deriga Pyojabare, Sita Nemi Shinlinzin, Ne In Mishu Kanyare, Mugwedai Didagan Tiauga, Dine Tu Piadan Yare Ati Inigo Akulu Pyojabare.
တော်တော်လည်းဒီကုသိုလ်ကောင်းမှုကလုံးချင်နေတဲ့အသာတော်ဒီနိုင်ငံကြီးကမကောင်းတော့လုပ်ဖို့ရအောင်မရှိပါဘူးဆိုတော့အခုရွာမီးချိုတော့အင်းဒီပါလေးလည်းမရှိတော့ဘူးဆိုတော့ဘို့လို့မလုံနိုင်တော့ဘူးပေါ့ရာစိတ်သာရှိတော့ဒါကျွန်တော်တို့လူတန်းလို့ချင်မှာမလုံနိုင်တော့ဘူးပေါ့ဆရာနာတင်ထားခြင်းဖြစ်လို့တကြံရက်တွေအတွင်းကိုတက်နိုင်တဲ့ပုံစံအမျိုးမျိုးနဲ့တပိတ်မောက်စန့်ကျင်ကြဖို့ဆရာနာရှင်စ
အကျန်းနဲ့အတန်းတွေမှာစီဒီယန်ဝန်ထမ်းတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီထောက်ပံ့အားပေးမဲ့အစီအစဉ်မြစန်းတရက်နေ့မှာတော့တန်ပုံတီးနဲ့ပန်းတပိတ်လုပ်ဖို့ကိုလူမှုကွန်ရက်ကနေတဆင့်တိုက်တွန်းနေကြပါတယ်။မုံရတက်ကတော့ចောင်းသားများတမကဥက္ကဋ္ဌကိုတန်းကျော်ဦးကအထွေထွေတပိတ်ပေါင်းစပ်ညှိနှိုင်းရေးအင်အားစု
ကျွန်တော်တို့ဒီနေ့တော်လန်တဲ့ကြံကိုကျွန်တော်တို့ကဒီကြံကာလအတွင်းမှာကျွန်တို့ခေါ်ထားတဲ့ဒီတပိတ်ခေါ်ရရှိတယ်ဗောဒီပြည်သူလူထုနိုင်ငံဒီတော်လန်တဲ့ကြံမှာပူပေါင်းပါဝင်နိုင်တဲ့အစီအစဉ်ကြီးအားလုံးရှိပါတယ်အဲ့ဒီအစီအစဉ်ကျွန်တော် GSCB
ပူပေါင်းပါဝင်လို့ရအောင်ကျွန်တော်စီစဉ်ထားပါတယ်အခုလိုဆေးအနာရှင်တွေဖြစ်စေခြင်းတို့ပျော်ပါးစီကားနေတဲ့ဆိုတာမျိုးမဖြစ်အောင်ရှောင်ဖို့တိုက်တွန်းမှုတွေရှိနေတဲ့အချိန်ထဲမှာပဲကြံကာလမှာကိုယ်အစီအစဉ်နဲ့ကိုယ်အပန်းပြေခီးသွားနေကြသူတွေလည်းရှိပါတယ်ညာကိုမျိုးကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းကြံပွဲတော်ကိုတီးတဲ့အစီအစဉ်တွေလုပ်ဖို့ကြေညာထားကြပါတယ်ဆ
ို့အစိုးရတက်လာတဲ့အုပ်ချုပ်တွေကိုအုပ်ချုပ်သူဆိုပြီးမှကျွန်တော်တို့ပုံလေးတက်မှတ်ထားလို့မရပါဘူး။ကျွန်တော်တို့ကကိုကြိုးအတွက်လက်ကြည့်လို့မရဘူး။ဒီဟိုကိုယ့်ရဲ့လူဖွဲ့စည်းတခုကောင်းစားရေးကိုယ့်ရဲ့ဒီနိုင်ငံကောင်းစားရေးကိုကြည့်ပြီးတဲ့အခါမှာကျွန်တော်တို့ကမှန်တယ်ထင်တဲ့စနစ်တစ်ခုကိုကျွန်တော်တို့ဟိုမှန်မှန်ကန်ကန်ရှောက်လန်းရဲမှာဖြစ်ပါတယ်။အနာဂတ်စနစ်ကိုတာယာပြီးတော့ဟိုပျော်ရွှင်နေတဲ့ဒီမိဘပြည်သူတွေနဲ့လည်းပေါ့လေအမားကိုအမှန်ပြင်နိုင်ပြီးတဲ့အခါမှာဓမ္မဘက်ကနေရက်တည်တဲ့ပြည်သူတွေနဲ့တူဟိုရေရေဝင်းဝင်းပူပေါင်းဆောင်ရွက်ပြီးတော့ဒီတော်လိုင်းရေးကိုအရှင်ရုံမိမိပူပေါင်းပါဝင်ပြပါလို့ကျွန်တော်အနေနဲ့ဟိုတိုက်တွန်းနှိုးဆော်ခြင်းပါလေဒီလောက်ပါပဲ။
digital semien bo ga dollar ye tan chat di ko le dollar de chan tan chat apwe de ga tan chat thu tha ja ba de
ကိုယ်ဆောင်မှုကြောပြောပြခဲ့တာပါခင်ဗျာပြီးခဲ့တဲ့လတွေအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတွေအစုအပြုံလိုက်တပ်ဖြတ်ခံရမှုအောက်မေ့ဘွယ်အထိမ်းအမှတ် Holocaust Memorial ပြတိုက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်တွားရောက်ကြည့်ရှုခဲ့ပြီးမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအသက်ခံရမှုအပေါ် Genocide လူမျိုးတွေတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုခဲ့ပါတယ်အဲ့ဒီပြတိုက်မှာရိုဟင်ဂျာတွေနဲ့ပတ်သက်လို့ Burma Port 2Genocide လူမျိုးရုံးတပ်ဖြတ်မှုစီကိုဥတီနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ပြသခဲ့တာပါ Pepinolo Bonolo ပြပို့တဲ့ဒီသတင်းကိုတော့ကိုငင်းညံကတင်ပြมาဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအနောက်မြောက်ပိုင်းရခိုင်ပြည်နယ်မှာ2018ခုနှစ်ကရဲကင်းစခန်းတွေအတိုက်အခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတိမ်းတဲ့ချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာပါမြန်မာစစ်သားတွေကအိမ်တွေကျောင်းတွေဈေးဆိုင်တွင်နဲ့ဗလီတွေကိုမီးရှို့ခဲ့ပြီးရိုဟင်ဂျာ9000ကျော်အသက်ခံခဲ့ရပါတယ်။ Washington DC က Holocaust Memorial ပြတိုက်မှာပြသထားတဲ့ Burma's Path to Genocide လူမျိုးရုံးတပ်ဖြတ်မှုစီဥတီနေတဲ့မြန်မာနိုင်ငံပြကန်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေတွေကိုဗီဒီယိုတွေ၊ဓာတ်ပုံတွေ၊သမိုင်းဆိုင်ရာစာရွက်စာတမ်းတွေနဲ့ကိုယ်တိုင်ကြုံခဲ့ရသူတွေပြန်ပြောပြတာတွေကိုပြသထားပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့စနစ်တကျကြဲကြဲပြန့်ပြန့်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုပြတိုက်မှာမိန်ကွန်းပြောခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကလူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဝေါ်ခဲ့ပါတယ်
။ Today marks the 8th as I've determined that members of the Burmese military
ဒီကနေ့မှာတော့ကျွန်တော်ဆုံးဖြတ်ထားတဲ့အတိုင်းပဲမြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလုပ်ခဲ့တယ်လို့ရှစ်ခုမြောက်လူမျိုးရုံးတပ်ဖြတ်မှုအဖြစ်ကြေညာပါတယ်။
ဒါနဲ့ပတ်သက်လို့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်မွန်စကော့စန်တာကအကြီးတန်းမန်နေဂျာအန်ဒရီယာဂျစ်ဒမန်ကအခုလိုပြောပါရယ
် Well I think the determination by the US helps
အမေရိကန်ကအခုလိုတတ်မှတ်လိုက်တာဟာလူမျိုးရုံးတပ်ဖြတ်မှုမဟုတ်ဘူးလို့ညင်းပယ်နေတာမျိုးမဖြစ်အောင်ကူညီမှတ်တမ်းတင်ပေးလိုက်တာလို့ကျွန်မထင်ပါရယ်ဝန်ကြီးပလင်ကန်သူ့မိန့်ခွန်းထဲမှာပြောတာအရင်ရှင်းပါရယ်အခုလိုတတ်မှတ်ဖြစ်တာဘာကြောင့်လဲဆိုတာရှင်းပြပြီးတော့တပ်တွေပြည်ပြဖို့လည်းရှိပါရယ်ဟိုလိုကော့စ်ပြတိုင်းမှာစုဆောင်ထားတဲ့တပ်တွေတွင်မကပါဘူး။နိုင်ငံသားရေးဝန်ကြီးဌာနကစုဆောင်ထားတဲ့တပ်တွေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးသူတွေ၊ရိုဟင်ဂျာတွေကိုယ်တိုင်စုဆောင်ထားတာတွေကိုပြသပြီးတော့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာပြခဲ့တာပါ
။ဒုက္ခသည်များဆိုင်ရာကုလအေဂျင်စီရဲ့စာရင်းတွေအရ2018ခုနှစ်ကစပြီးရိုဟင်ဂျာ6သိန်းလောက်ဟာရခိုင်ပြည်နယ်ကထွက်ပြေးခဲ့ရပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံခဲ့ရပါတယ်။ဒီလိုပြေးရတာဟာနေပေါင်းများစွာစနစ်တကျဖိနှိပ်ခဲ့မှုကြောင့်ဖြစ်တယ်လို့အန်ဒရီယာဂျစ်တမန်ကပြောပါတယ
် The Rohingya people who we've spoken with said there was a time when they belonged.
ကျွန်တော်တို့စကားပြောခဲ့တဲ့ Rohingya တွေရဲ့ပြောပြချက်အရသူတို့ဟာတစ်ချိန်ကတခြားသောမြန်မာနိုင်ငံသားတွေလိုပဲနေထိုင်ရှင်သန်ခွင့်ရခဲ့ပူပါတယ်။အစိုးရဝန်ထမ်းတွေရှိသလိုကျောင်းဆရာဆရာမတွေလည်းရှိပါတယ်။တက္ကသိုလ်ကျောင်းတွေမှာလည်းပညာသင်ခွင့်ရခဲ့ကြတာပါ။တခြားသူတွေနဲ့တန်းတူအခွင့်အရေးနဲ့အခွင့်အလမ်းတွေရခဲ့ပါတယ်။ဘာသာရေးနဲ့လူမျိုးစုအရပြောမယ်ဆိုရင်တော့လူနည်းစုတွေဖြစ်တယ်ဆိုတာမှန်ပေမဲ့အခုနောက်ပိုင်းဆက်ဆံခံရတယ်လို့တော့သူတို့အရင်တုန်းကဆက်ဆံမခံခဲ့ကြပါဘူ
းမြန်မာစစ်အစိုးရဟာရိုဟင်ဂျာတွေရဲ့အမှတ်အသားတွေကိုတဖြည်းဖြည်းဖဲထုတ်ခဲ့တယ်လို့ဂျစ်တမန်ကပြောပါတယ်ရိုဟင်ဂျာတွေရဲ့အမျိုးသားအမှတ်ပုံတင်ကတ်တွေကိုလည်းမြန်မာအာဏာပိုင်တွေကသိမ်းယူခဲ့ပါတယ်1982ခုနှစ်အရောက်မှာတော့ရိုဟင်ဂျာတွေကိုနိုင်ငံသားတွေအဖြစ်အသိအမှတ်မပြုတော့ပါဘူးဂျစ်တမန်ကပဲ
The 1982 citizenship law has been highlighted as one of the key
ရိုဟင်ဂျာအများစုနိုင်ငံသားအခွင့်အရေးဆုံးရှုံးစေခဲ့တဲ့အဓိကအခိုက်အတန့်ကတော့1982ခုနှစ်နိုင်ငံသားဥပဒေပြဋ္ဌာန်းချက်ပါဒီဥပဒေကြောင့်နိုင်ငံ내အုပ်စုတစ်ခုဖြစ်သွားပြီးတဲ့နောက်ပိုင်းမှာသူတို့အပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေပိုများလာတယ်လို့သူတို့ကပြောပြပါတယ
်ဖိနှိပ်မှုတွေကထွက်ပြေးလွတ်မြောက်လာတဲ့ရိုဟင်ဂျာတွေဟာအခုအချိန်မှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေရပြီးဘဲမှလည်းသွားခွင့်မရတဲ့အတွက်ရိုဟင်ဂျာတွေအများကြီးလူမှောင်ခိုသမားတွေရဲ့တားကောင်ဖြစ်ရပါတယ်။နူအာမိုဟာမက်ဟာဒုက္ခသည်စခန်းတစ်ခုကနေလွတ်မြောက်ပြီးပိုကောင်းတဲ့ဘဝစီရောက်ဖို့မျှော်လင့်နေသူပါ
။ဒီဒုက္ခသည်စခန်းထဲမှာနေရတာအရန်ဆိုးတယ်ဗျာ။ပေ90ပတ်လည်အခန်းထဲမှာမိသားစု၈ယောက်နေရပါတယ်။ကျွန်တော်အမျိုးသမီးရောမိဘတွေရောကလေးတွေရောအားလုံးနေရပါတယ်ဆိုတော့တိတ်ကျက်ပါတယ်ဗျာ။တခြားနိုင်ငံတစ်ခုမှာဆိုရင်အခြေခံလူခွင့်ရေးရနိုင်ပါတယ်။
ဟိုလိုကော့စ်ပြတိုက်ကရိုဟင်ဂျာပြကန်းဟာလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်ခင်တားဆီးရမယ်ဆိုတာသတိပေးနေတဲ့အကြောင်းဂျစ်တမန်ကပြောပါတယ
် There are always warning signs and there are
things တူတင်သတိပေးချက်တွေဆိုတာအမြဲရှိပါတယ်
ရက်ဆက်ကြံကြုံမှုကြီးတွေကြုံရနိုင်ွယ်ရှိတဲ့လူနည်းစုတွေအရက်သားပြည်သူတွေကိုကာကွယ်နိုင်အောင်မူဝါဒချမှတ်သူတွေအနေနဲ့လှုပ်ဆောင်နေတာတွေရှိပါတယ်။ရွှေကြရီလူမျိုးတုံးတက်ဖြတ်ခံရတာကိုမြင်ရပြီးမှယူကရိန်းမှာရက်သားပြည်သူတွေတိုက်ခိုက်ခံရပြီးတော့မှတုံ့ပြန်မယ်ဆိုရင်တော့ဒါကတိတ်နောက်ကျသွားပါလိမ့်မယ်။အခုလက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီကတော့ရွှ
င်ကြီးဦးအောင်မျိုးမင်းကလည်းလက်တလောအတွင်ဟိုလိုကော့စ်ပြတိုက်ကရိုဟင်ဂျာပြကန်းကိုတွားရောက်ခဲ့ပြီးရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့အမှုတွေဟာရာဇဝတ်မှုဖြစ်တာကိုအတိအမှတ်ပြုသလိုအမှန်တရားနဲ့တရားမျှတမှုတွေကိုတောင်းဆိုထားပြီးလှုံ့ဆော်ပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုငင်းညံပြောပြခဲ့တာပါခင်ဗျာ။အခုတော့ဒီကမ္ဘာကွန်တွယ်ရေးနဲ့ပတ်သက်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါလေ။နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ကိုဗစ်ကာယောဂါကြောင့်အထိနာခဲ့ရတဲ့ကမ္ဘာကွန်တွယ်ရေးစီးပွားရေးနှလန်းပြန်ထူဖို့မျှော်လင့်နေကြခြင်းပါပဲ။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ကြောင့်အဲ့ဒီမျှော်လင့်ချက်တွေကျေမွသွားရပြီးကမ္ဘာစီးပွားရေးကိုအကြီးအကျယ်ရိုက်ခတ်မှုရှိလာလိမ့်မယ်လို့ WTO ကမ္ဘာကွန်တွယ်ရေးအဖွဲ့ချုပ်ရဲ့အစိုးရခန်းစာတစ်ကဆိုပါတယ်။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့တဲ့သတင်းကိုတင်ပြခြင်းပါလေခင်ဗျာ
။ရုရှားယူကရိန်းပြည်ပကကကမ္ဘာစီးပွားရေးအတွက်အလားအလာဇိုးတွေကိုဖန်တီးနေတာပါ။ဒါကြောင့်လာမယ့်နှစ်နှစ်အတွက်ကမ္ဘာကွန်တွယ်ရေးအလားအလာကို WTO အဖွဲ့ချုပ်ရဲ့စီးပွားရေးပညာရှင်တွေခန့်မှန်းကြတဲ့အခါအဆင့်လျှော့သတ်မှတ်လာကြပါတယ်။ကမ္ဘာကွန်စီရောင်းဝယ်ရေးတိုးတက်မှုဒီနှစ်ထဲ300ခန့်နှုန်းလောက်သာရှိမယ်လို့သူတို့ကမျှော်လင့်ပြီးရှင်းနှစ်2023ထဲရောက်ရင်3.2ခန့်နှုန်းထိအနည်းငယ်သာပိုကောင်းလိမ့်မယ်လို့ခန့်မှန်းပါတယ်။အရင်တော့2022-23ထဲ4.9ခန့်နှုန်းရှိလိမ့်မယ်လို့ခန့်မှန်းကြရကနှိမ့်ချသွားတဲ့သဘောဖြစ်ပါတယ်။ဒီရာဂိုင်နှုံးတွေကိုလည်းအတည်ယူလို့တော့မရသေးပါဘူး။ယူကရိန်းမှာစစ်ပွဲတွေရန်နာသွားခဲ့ရင်အခြေအနေတွေအပြောင်းလဲပေါ်မူတည်ပြီးပြန်လည်သုံးသပ်ခံမှန်းရလိမ့်ဦးမယ်လို့စီးပွားရေးပညာရှင်တွေကဆိုပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြည်ပကကတကမ္ဘာလုံးကိုပါရိုက်ခတ်လာစေတယ်လို့ WTO အဖွဲ့ညွှန်ကြားရေးမှူးချုပ်အန်ကိုစီအိုကန်ဂျိုအီဗေရာကဆိုပါတယ
်။ It's now clear that the double whammy of the pandemic and the war has disrupted supply chains.Increased inflationary pressures.
COVID ကရောဂါကြောင့်ရောစစ်ပွဲကြောင့်မှာကုန်စည်ထုတ်လုပ်ဖြန့်ဖြူးရေးအပိုင်းရောငွေကြေးဖောင်းပွားကုန်စည်နှုန်းတက်တာတွေပါရိုက်ခတ်မှုပိုကြီးလာပြီးကုန်သွယ်ရေးဖွံ့ဖြိုးမှုနဲ့ကုန်ထုတ်လုပ်မှုအပိုင်းမှာပါမျှော်လင့်ချက်နည်းလာပါတယ်။အဲ့ဒီဖြစ်ရပ်တွေနဲ့ကြီးမားလွန်းတဲ့မရေရာမှုတွေကြောင့်စီးပွားရေးအတွက်ခံမှန်းရပိုခက်လာစေပါတယ
်။ယူကရိန်းစစ်ပွဲကြောင့်စီးပွားရေးအပေါ်နဲ့တလောရိုက်ခတ်လာတာကစားတောက်ကုန်လောင်စာမြောစာနဲ့အရေးပါတဲ့ဓာတ်သတ္တုဈေးနှုန်းတွေကျင်းမြင့်လာတာပဲဖြစ်တယ်လို့ WTO ကဆိုပါတယ်။ကမ္ဘာစည်းကမ္ဘာအဲ့ဒီကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးနေတာကရုရှားနဲ့ယူကရိန်းတို့ပဲဖြစ်တယ်လို့အိုခန်ဂျိုအီဗေလာကပြောပါတယ်။ဒါမဲ့ကာလတွေမှာစားနပ်ရိက္ခာအကြက်တဲရင်ဆိုင်လာရမယ့်သဘောရှိတယ်လို့သူမကတည်ပြပေးပါတယ်။စားတောက်ကုန်ဈေးနှုန်းကျင်းမြင့်တဲ့တန်ကိုဆင်းရဲတဲ့အတိုင်းပြည်တွေခံစားရဖွယ်ရှိတယ်လို့လည်းအိုခန်ဂျိုအီဗေလာကသုံးသပ်ပါတယ်။
Low-income food deficit countries saw their food bill rise 20% in 2021.
2021ခုနှစ်ကိုပြန်ကြည့်ရင်ဝင်ငွေနည်းပြီးစားနပ်ရိက္ခာလုံလောက်မရတဲ့နိုင်ငံတွေမှာစားတောက်ကုန်စည်းက20ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။အာဖရိက35နိုင်ငံဟာယူကရိန်း၊ရုရှားဒါမှမဟုတ်နှစ်နိုင်ငံစလုံးကနေစားတောက်ကုန်တွေတင်သွင်းနေရတာပါ။လောင်စာဆီဈေးမြင့်လို့စားကုန်ဈေးနှုန်းတွေပါလိုက်မြင့်ပြီးမြောစာဈေးမြင့်မားမှုကြောင့်ပါအနာဂတ်စိုက်ပျိုးရေးကဏ္ဍကိုချင်းချောက်လာနေပါတယ်
။ဥပမာအီဂျစ်နဲ့ဒူနီးရှားနိုင်ငံတွေမှာတုံးနေတဲ့ဂျုံရဲ့80ရာခိုင်နှုန်းဟာယူကရိန်းနဲ့ရုရှားဆီကတင်သွင်းနေတာပါ။လေဘနွန်၊ဟေတီနိုင်ငံတွေဆိုရင်လည်းယူကရိန်းရုရှားရဲ့ဂျုံတွေကိုပဲအကြီးအကျယ်အားကိုးနေရပါတယ်။ယူကရိန်းစစ်ကြောင့်ကမ္ဘာအငံ့ဘေးပိုဆိုးလာဖို့သာရှိတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကသတိပေးပါတယ်။ဇူလိုင်လတည်းရောက်ရင်ယူကရိန်းမှာစောင်းသီးနှံရေသိမ်းဖို့အချိန်ရောက်လာမှာဖြစ်ပြီးစက်တင်ဘာကျရင်နောက်ထပ်သီးနှံသည်စိုက်ဖို့အချိန်ဖြစ်ပါတယ်။ကမ္ဘာအငံ့ဘေးကိုရှောင်ရှားနိုင်ဖို့ဆိုရင်ယူကရိန်းဂျုံစိုက်ခင်းတွေမှာလယ်သမားတွေရေသိမ်းစိုက်ပျိုးခွင့်ရရှိရေးကတိတ်ကိုအရေးပါတယ်လို့ WTO ညွှန်ကြားရေးမှူးချုပ်အန်ကိုစီအိုကန်ဂျိုအီဗေလာကတိုက်တွန်းပြောဆိုကြောင်းပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့တင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VUE American တန်ရဲ့ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ40 kHz 9413လိုင်းနိုမီတာ51 kHz 5805ကနေပြီးတော့ဆက်ပြီးတော့9နာရီအထိထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီဟာကဘာတလွားခီးသွားအစီအစဉ်နဲ့အတူအင်္ဂါညစကဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
လူသားချင်းစာနာမှုကူညီရေးတခြားသောနည်းလမ်းတွေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုတဲ့အကြောင်းအရာပေးဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့အမေရိကန်အစိုးရအနေနဲ့ NUG အစိုးရပေါ်မှာတိတက်ပို့ပြီးတော့ကျွန်တော်အစိုးရ
NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့ဆွေးနွေးထားတဲ့အင်္ဂါညဇကဝိုင်းကိုနောက်ပိုင်းတင်ဆက်တဲ့အခါအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ဒီအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်လှည့်ရောက်လာပါပြီယူကရိန်းသမ္မတကသူ့နိုင်ငံအပေါ်ရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်ဟာမကြုံဘူးလောက်အောင်ရက်ဆက်ကြမ်းကြုတ်ပြီးဒီအခြေအနေဟာဥရောပတခွင်လုံးအတွက်အန္တရာယ်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားကျူးကျော်စစ်ဒုတိယလာတဲ့ဝင်လာချိန်မှာယူကရိန်းမြို့တော်ကီဖ်ကိုသိမ်းပိုက်မဲ့အကြံကိုရုရှားတွေကလက်လွတ်လိုက်ပုံရပါတယ်။အနောက်နိုင်ငံတွေကလည်းပြန်လည်ဆုတ်ခွာသွားတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်နဲ့ပြောဆိုထားပြီးသူတို့ဟာအမျိုးသမီးတွေကိုအာရမပြုကျင့်တာရတားတွေကိုလူမဆန်စွာတတ်ဖြတ်တာလို့စွပ်စွဲထားပါတယ်။ VOA သတင်းတောက် Arash Arabasti ပေးပို့တဲ့သတင်းကိုတော့ကိုအောင်တင်ပြထားမှာဖြစ်ပါတယ်။စိတ်နှလုံးထိခိုက်ပွေရာပုံရိပ်တွေပါဝင်တာကိုကြိုတင်သတိပေးအပ်ပါတယ်ခင်ဗျာ
Ukraine တကြကကားနဲ့လေကြောင်းယံကာကွယ်ရေးစနစ်ပါဝင်တဲ့ရင်နှင်းကိုပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပေမယ့် VOA အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်မပြုနိုင်သေးပါဘူး။ရုရှားအနေနဲ့စစ်ဖက်ပြင်းထန်တွေကသာအဓိကထားတိုက်ခိုက်တယ်ဆိုပေမဲ့လည်းမြေပြင်အခြေအနေကတော့ကွဲပြားနေတာပါ။အခုတွေ့ရတဲ့ပုံကတော့ Ukraine နိုင်ငံ Kharkiv မြို့ကဘူရာယိုမှာပါလွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့အရဲသားတွေတည်ဆုံးခဲ့ပေမယ့်ရုရှားကတော့ဒါဟာသူတို့လက်ချက်မဟုတ်ကြောင်းရင်းဆိုပြီးယူကရိန်းတွေဟာသူတို့ဘာသာပြန်လည်ပြစ်ခတ်ပြီးတော့စစ်ဆက်ဖြစ်အောင်လုပ်နေတာလို့ဆွဆွဲပါတယ်ရုရှားတပ်တွေပြန်လည်ဆုတ်ခွာသွားပြီးနောက်မြို့တော်ကီဖ်စင်ဂျေဘုံဘူချာမြို့လက်မရီပေါ်မှာရောကျင်းနေနဲ့မှမြုပ်ထားတဲ့ရုပ်လောင်းတွေကိုပြန်ပေါ်ရရှိပြီးတဲ့နောက်မှာပဲယထာပူဇော်ရုံကိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတာပါအမေရိကန်မျိုးသားလွန်လိုရေးအကြံပေး Jake Sullivan ကအခုလိုတပ်ဖြတ်မှုတွေဖြစ်လာမှာကိုထောက်လှမ်းရေးသတင်းတွေကကြိုတင်သိရကြောင်း ABC District အစီအစဉ်မှာအခုလိုပြောရတယ်
There was a plan from the highest levels of the Russian
government. သူတို့ကျူးကျော်မှုကိုစန့်ကျင်တဲ့အရဲသားတွေကိုပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အကြမ်းဖက်နှိမ်နင်းဖို့ကြောက်ရွံ့တင်ငယ်ပြီးလက်အောက်ခံနိုင်ငံသားတွေအဖြစ်သွတ်သွင်းဖို့အတွက်လူမဆန်စွာစနစ်တကျဖိနှိပ်ဆောင်ရွက်တဲ့အစီအစဉ်အစင်းမြင့်ရုရှားအစိုးရခေါင်းဆောင်တွေမှရှိနေပါတယ်
။ Ukraine သမ္မတ Volodymyr Zelensky ကလည်းရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်အတွင်းလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ကြောင်းနဲ့ဒီအခြေအနေဟာဥရောပတစ်ခွင်လုံးအတွက်ချိန်ကျောက်မှုဖြစ်တယ်လို့သတိပေးပြောဆိုပါတယ်ဥရောပနိုင်ငံတွေဟာယူကရိန်းနိုင်ငံကိုထောက်ခံပံ့ပိုးပေးနေပေမဲ့လည်းရုရှားစွမ်းအင်ကိုဝယ်ယူသုံးစွဲနေသေးပါဒီလိုဝယ်ယူမှုကိုရပ်ပစ်ဖို့လိုတယ်လို့အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဝင် Republican အောက်လွှတ်တော်အမတ် Liz Cheney က CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ
် We need to do everything we can to increase our own
ဒီရင်းမှာထောက်လှမ်းလို့ရနိုင်သမျှတိုးမြင့်ထောက်လှမ်းပြီးဖြစ်နိုင်သမျှသူတို့ကိုအစွမ်းကုန်ကူညီပေးသွားဖို့အတွက်ကျမတို့အနေနဲ့လုပ်နိုင်တာတွေအားလုံးလုပ်ဖို့လိုပါတယ်အခုကနေ့စဉ်နေ့တိုင်းအချိန်တိုင်းမှာရုရှားရင်နံနဲ့တန်ခွေကိုဆက်တင်သွင်းနေပြီးတော့ယူကရိန်းမှာလူမျိုးရုံးတပ်ဖြတ်နေတဲ့ပူတင်ကိုငွေကြေးထောက်ပံ့နေပါတယ်
။ယူကရိန်းနိုင်ငံသားတော်တော်များများကတော့အင်းနီဂျင်းနိုင်ငံမျိုးဆက်တွေကိုဖျက်ချော်ခိုးလုံနိုင်ခဲ့ကြပြီမဲ့မာရီယူပူလိုစိတ်ကမ်းမျိုးတွေမှာပြိမိနေသူတွေကတော့ဘေးလွတ်ရာတိမ်းရှောင်မှုမလွယ်ဘူးဖြစ်နေတာပါ။ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံတကာချက်ချင်းကြီးအဖွဲ့အကြီးအကဲပက်စကယ်ဟန်ကရင်ဆိုင်နေရတဲ့ခက်ခဲနဲ့ပတ်သက်ပြီးတော့ Sky News ကိုခုလိုပြောရတယ
် We went there with buses we moved we tried
ကားနဲ့သွားခဲ့ပြီးအဲ့ဒီပတ်ဝန်းကျင်မှာထပ်ခါတလဲလဲရှာခဲ့ပါတယ်ဒါပေမဲ့အကမကောင်းစွာပဲမာရီယိုပိုးဝန်းကျင်တစ်ဝိုက်မှာအန္တရာယ်အလွန်များပါတယ်ကျွန်တော်တို့ကိုပေးထားတဲ့လုံခြုံရေးအာမခံချက်ကလည်းမကောင်းတာကြောင့်မာရီယိုပိုးတစ်ဝိုက်ကီလိုမီတာ20လောက်ကနေလှည့်ပြန်ခဲ့ရပါတယ
်ဒေါ်ဂျီယန်ခါမြို့မှာဆိုရင်လေရုရှားတွေပြန်ဆုတ်ခွာသွားပြီးနောက်သူတို့ဖြတ်စည်းခဲ့တဲ့နေအိမ်တွေကြားမှာမြို့ကန်တွေရဲ့ရုပ်ကြွင်းတွေကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ် Ukraine မှာရဲသားတွေကိုပြစ်မှတ်ထားတက်တက်ခဲမှုတွေတစတစပိုးပြီးတော့ပေါ်ပေါက်လာနေကြလည်းဖြစ်ပါတယ်ခင်ဗျာ
။မြေကနေငယ်ရေးအကြောင်းဒီကောင်းစရာတွေကိုကိုအောင်ပြောပြခဲ့တာပါခင်ဗျာ။ကဘာတလွားခီးသွားအစီအစဉ်နဲ့ပတ်သက်ပြီးတော့မတင်ပြခင်မှာအင်္ဂါညဆွေးနွေးပွဲစကဝိုင်းကိုပြောပြခြင်းပါလေ။မြန်မာနိုင်ငံမှာဆက်အနာတင်ပြီးတဲ့နောက်အမေရိကန်ကထိန်းချုပ်တာတဲ့မြန်မာဘဏ္ဍာငွေဒေါ်လာတန်တထောင်ကျော်ကိုလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီနဲ့အခြားကိစ္စတွေအတွက်အသုံးပြုနိုင်ရေးအမေရိကန်ကပြန်လည်ပေးအပ်မယ်လို့ညွှန်းလင်းချက်ပို့အားကောင်းလာတယ်ဆိုပြီးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်နဲ့အတိအမှတ်ပြုပေးတာမျိုးမရှိသေးပေမဲ့ NUG ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်တာဝန်ရှိသူတွေကတရားဝင်လက်ခံတွေးဆခဲ့တယ်လို့အမေရိကန်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဦးအောင်မျိုးမင်းကပြောတာပါကိုကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဦးအောင်မျိုးမင်းဒီဝေးနဲ့ဆက်သွယ်မေးမြန်းခွင့်ပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့အမျိုးမျိုးတို့ကအခုအမျိုးဂျာကာလာမျိုးသားညွေဆိုတာ NUG ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှာရောက်နေတယ်အမေရိကန်ပြည်ထောင်စုမှာတွေ့ဆုံဆွေးနွေးတာတွေရှိတယ်ဆိုတာကျွန်တော်သိထားပါတယ်ဆိုတော့ပထမဆုံးဒီကိုယ်စားလှယ်အဖွဲ့ခီးစဉ်ရဲ့ mission ပေါ့ရည်ရွယ်ချက်လေးအရင်ပြောပြပ
ါ mission ကတော့ကျွန်တော်တို့အဓိက၃ချက်ရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုရာကကူညီမှုအားပေးမှုအစဉ်အဆက်ရှိခဲ့ပါတယ်။အခုလည်းရှိနေတော့ပါပဲ။ဒါပေမဲ့ကျွန်တော်တို့ဟိုတိတက်ပုံမူပြီးတော့ထိရောက်တော့ဟိုအပိုင်းနဲ့ပတ်သက်ပြီးကူညီမှုတွေထပ်ပြီးတော့ဖြစ်စေဖို့ရယ်။အထူးဖြင့်ကျွန်တော်တို့ကအခုဆိုရင်တကပါလုံးနိဗာကယူကရိန်းကိုအာရုံစိုက်ပြီးတော့ယူကရိန်းပြည်သူတွေနဲ့နိုင်ငံကိုကူညီမှုတွေအများကြီးဖြစ်နေ။ဒါကိုကျွန်တော်တို့သဘောပေါက်ပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးတော့လည်းရက်တည်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့မြန်မာနိုင်ငံမှာလည်းအခုချိန်ထိတနစ်ကျော်မြန်မာပြည်သူတွေကအကြမ်းဖက်စစ်ကောင်စီရဲ့ရက်စက်ရုံမာမှုတော့ကျွန်တော်တို့ကျူးဒီဒီသူ့ရဲ့နယ်မြေတွေကိုကျူးကျော်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်နေတဲ့အကြောင်းကိုကျွန်တော်ထပ်လောင်းလို့သတိပေးပေးတင်တဲ့အရာမျိုးဖြစ်တယ်။တစ်ချိန်တည်းမှာပဲယူကရိန်းပြည်သူတွေနဲ့ယူကရိန်းနိုင်ငံကိုကမ္ဘာကအာရုံစိုက်ပြီးကူညီသလိုမြန်မာနိုင်ငံဦးတော်နိုင်ရေးနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီဖက်ဒရယ်တိုက်ပွဲကိုအားပေးကူညီမှုတွေအရှိန်ဟုန်မြင့်တင်မှုဖြစ်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့အခုနောက်ပိုင်းမှာကျွန်တော်တို့ genocide ပေါ်မှာအတိအမှတ်ပြုတယ်ဆိုရက်ထုတ်ပြန်ကြေညာချက်တွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ကူညီမှုတွေပေးမယ်ရှိတယ်အဲ့ဒါမျိုးတွေကိုဘယ်လိုမျိုးပုံစံနဲ့ပေးမလဲတစ်ချိန်တည်းမှာတင်ကျွန်တော်တို့အမေရိကန်အစိုးရအနေနဲ့စစ်ကောင်စီလက်ထဲရောက်มาဆိုပြီးတော့ကျွန်တော်တို့ဒီခိတ္တထိမ့်သိမ်းထားတဲ့ငွေကြေးရှိပါတယ်အဲ့ဒါတွေကိုအခုချိန်မှာအရန်လိုအပ်နေပြီဒါကြောင့်မလို့အမြန်ဆုံးထိရောက်စွာနဲ့ပေးဖို့လူသားချင်းစာနာမှုအကူအညီတွေတခြားသောနည်းလမ်းတွေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုရဲအကြောင်းအရာပေးဖို့ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့ NUG အစိုးရပေါ်မှာတိတက်ပို့ပြီးတော့တန်ရေးတမန်ရေးနောက်တစ်ခါကျွန်တော်တို့အစိုးရဖြစ်အသိအမှတ်ပြုပြီးတော့လှုပ်ဆောင်နိုင်ဖို့အတွက်ဒါကိုကျွန်တော်တို့လာရောက်ပြီးတော့ပြောဆိုစီယုံလို့ဆိုတဲ့ခရီးစဉ်ပဲဖြစ်ပါတယ်
။ဟုတ်ကဲ့ကဲ့။ကျွန်တော်ကမမင်းတို့တွေးရဲ့စီးတွေးဆိုဝင်နေပတ်သက်လို့ကျွန်တော်ကမမင်းတပုံနေဆေးဆိုမှတင်နေပြည့်ကျွန်တော်တို့ကြည့်ရပါတယ်။ဆိုတော့ဒီနေရာမှာအားလုံးစုံသွားအောင်လို့ကမမင်းအမေရိကန်အစိုးရအဖွဲ့တွေကအစ်အမြင့်ဆုံးတွေးခဲ့တာဘယ်သူနဲ့တွေးခဲ့ပါသလဲ။တွေးဆိုဝင်နေပတ်သက်လို့အချင်းချင်းလေးပြောပြပေးပါပြီးတော့ကွန်ဂရက်ဆွတ်တော်ပေါ်နေအမေရိကန်ကွန်ဂရက်ဆွတ်တော်ထဲမှာရောတွေ့ကြတာရှိပါလားခင
်ဗျ။ဟုတ်ကဲ့ပါကျွန်တော်တို့အနေနဲ့ကတော့အမေရိကန်အစိုးရရဲ့ policy ကိုပုံမအားကောင်းအောင်ပုံမထိရအောင်လုပ်ဆောင်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကိုကျွန်တော်တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနမှာကတော့သူတို့ရဲ့ဒီ State Department ရဲ့အစ်စ်မြင့်အကြံပေး Mr. Chollet နဲ့ကျွန်တော်တို့တွေ့ဆုံခဲ့တယ်။အခုမှမဟုတ်ပါဘူး။ကျွန်တော်ရင်းနှုံးကသူကိုယ်တိုင်အရှိတောင်အာရှခရီးစဉ်မှာတော့ကကျွန်တော်က online ကနေတွေ့ဆုံခဲ့ပြီးတော့နော်မြန်မာနိုင်ငံရဲ့အခြေအနေတိကျက်ပုံမူပြတ်လုဆောင်မှုရဲ့ဟိုရှင်းလင်းပြတ်သားပြီးတော့တကယ်ကိုထိရောက်သောနိုင်ငံကြီး policy တခြားသော ASEAN နဲ့ပတ်သက်တဲ့ policy ချမှတ်ဖို့တင်ပြခဲ့ပါတယ်အ
အခုဒီချိန်မှာတော့ကျွန်တော်တို့လူကိုယ်တိုင်တွေ့နိုင်တာပေါ့နော
်
သူရဲ့လူကိုယ်တိုင်နဲ့တွေ့ဆုံပြီးပြောကြတဲ့ခါမှာဒီလိုမျိုးကျွန်တော်တို့အကူအညီတွေလုပ်ပေးရကျေးဇူးတင်တယ်အကူအညီတွေအတွက်ဖန်တီးပေးရကျေးဇူးတင်တယ်ဒါပေမဲ့ထိရောက်ပြီးတော့တကယ်ဒီကဘာလုံးကနေပါဝင်နိုင်တဲ့အထူးသဖြင့်အမေရိကကလာမဲ့လုံခြုံရေးကောင်စီမှာဆိုလို့ရှိရင်လည်းသူကကျွန်တော်အလှည့်ကြဥက္ကဋ္ဌဖြစ
်
အချိန်ထဲမှာလည်းလူခွေးကောင်စီမှာလည်းသူကအဖွဲ့ဝင်ဖြစ်လှုပ်ဆောင်လာတော့သူတယောက်တည်းမကဘောတခြားသောနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအကြမ်းဖက်ရှစ်ကောင်စီရက်တက်မှုအတွက်ကျွန်တော်ပြောဆိုနေတာသူကတော့အမြင့်ဆုံးလို့ကျွန်တော်ပြောလို့ရပါတယ်ဟု
တ်ကဲ
့နောက်ထပ်တစ်ခုကတော့ဒီကျွန်တော်တို့အမျိုးသားလုံခြုံရေးကောင်စီပေါ့ National Security Council နောက်တို့နဲ့ကျွန်တော်တွေ့ဆုံခဲ့တယ်အဲ့ဒီမှာတော့ Asia Pacific နဲ့ဒီ Oceania ဒီသမုဒ္ဒရာနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူနဲ့ကျွန်တော်တွေ့ဆုံပါတယ်တွေ့ဆုံတဲ့နေရာမှာတော့အခုလောလောဆယ်ကျွန်တော်တို့ဖြစ်နေတဲ့ကိစ္စတွေမှာကျွန်တော်တို့ဘက်ကဟိုဒီ Ukraine နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ရည်တည်မှုတွေပြခဲ့ပေမဲ့ဒီ Russia နဲ့တရုတ်ကအခုချိန်ထိဒီမြန်မာနိုင်ငံစစ်ကောင်စီကိုကူညီမှုတွေရှိနေတယ်ထောက်ပံ့မှုရှိနေတယ်အဲ့တော့ဒီအကြောင်းအရာကိုကျွန်တော်တို့ geopolitics ဆိုခေါ်တဲ့ data အတွင်းလှုပ်ရှားမှုတွေ data အတွင်းမှာထည့်သွင်းစဉ်းစားမဲ့ကိစ္စတွေနောက်တစ်ခါအာဆီယံနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေကတကယ်တမ်းပြောမယ်ဆိုရင်ထိရောက်မှုမရှိဘူးဒါကြောင့်မလို့တခြားသောနီးလန်းအာဆီယံနေမကပဲနဲ့တခြားသောနီးလန်းနေနဲ့လှုပ်ဆောင်တဲ့နယ်ဆိုရဲနိုင်ငံသားရဲ့အယူဆသူ့ရဲ့ပုံမထိရောက်နိုင်မဲ့နိုင်ငံရေးလှုပ်ဆောင်ချက်အကြောင်းမျိုးကိုကျွန်တော်တင်ပြဖြစ်ပါတယ်Congress နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီ Congress အမတ်များနဲ့ကျွန်တော်တို့တွေ့ဆုံမှုတော့မရှိဘူး။ဘာဖြစ်လို့ဆိုတော့ Congress ကရည်နာနေတဲ့အခြေဖြစ်တယ်။ဒါပေမဲ့ဒီဟုတ်ကဲ့ကျွန်တော်တို့ဒီ House နဲ့ပတ်သက်တဲ့သူရဲ့ဒီအထက်လွှတ်တော်အောက်လွှတ်တော်ပေါင်းထားတဲ့ဒေသမှာမြန်မာနိုင်ငံအရေးကိုလှုပ်ဆောင်နေတဲ့နိုင်ငံသားရေးကော်မတီတို့နောက်တစ်ခါသူတို့ရဲ့သက်ဆိုင်ရာဝန်ထမ်းတွေနဲ့ကျွန်တော်တွေ့ဆုံပြီးတော့ Congress ရဲ့အရေးပါမှုတစ်ချိန်တည်းမှာရင် Congress နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခု Burma Bay လို့ခေါ်တဲ့ဥပဒေကြမ်းပေါ့နော်အောက်လွှတ်တော်ကျွန်တော်တို့ကပြဋ္ဌာန်းဒါအတည်ပြုပြီးဒါပေမဲ့ကျွန်တော်စိတ်နှိပ်မှာပြဋ္ဌာန်းပေးဖို့အတွက်လိုအပ်တယ်ဆိုရဲကြောင်းဒါကိုကျွန်တော်အနေနဲ့တိုက်တွန်းပြောဆိုမှုတွေတော့လုပ်ဆောင်ခဲ့ပါတယ်
။ဟုတ်ကဲ့။လောမျိုးမျိုးနာပြောသွားတယ်ပထမပြောသွားတဲ့ mission ရွေချက်၃ခုပေါ့။အဲ၃ခုထဲမှာအလဲကားတစ်ခုမြန်မာနိုင်ငံကိုလူသားစာနာမှုအကူအညီတွေပို့ပြီးတော့ပေးဖို့။နောက်တစ်ခုက American ကထိန်းထားတာကမြန်မာပြည်ရဲ့ပိုက်ဆံရှိတယ်။အဲဒီပိုက်ဆံကိစ္စလည်းပြောကြတယ်။ဆိုတော့လောမျိုးမျိုးရမှာလား။
ကျွန်တော်တို့လက်ရှိအခြေအနေမှာတော့သူတို့နဲ့ချက်ချင်းရမှာမဟုတ်ပါဘူး။ဒါကတော့ဒါကတကယ့်ကိုကျွန်တော်တို့ဟိုခက်ခဲတယ်။ဘုဝင်လင်းပြောမယ်ဆိုရင်နောက်တစ်ခါနိုင်ငံဒီပေါ်မှာပေးတဲ့ပုံစံတွေတစ်ခုနဲ့တစ်ခုမတူပါဘူ
း။ဟုတ
်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဒီဟာကကျွန်တော်ပြည်သူတွေရတင်ရတိုက်တာလည်းဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့အမြန်ဆုံးပေးဖို့လှုပ်ဆောင်နေတယ်။လှုပ်ဆောင်မှုလိုအပ်တယ်။ဒါကြောင့်မလို့လှုပ်ဆောင်ပေးပါဆိုတဲ့အကြံကိုကျွန်တော်တင်ပြနိုင်ခဲ့တယ်။ကျွန်တော်ရဲ့တင်ပြချက်ကိုစဉ်းစားပြီးတော့ဒါလှုပ်ဆောင်မှုအတွက်ဆက်လက်သွားနေပါတယ်။ဒီနေ့တွေ့မနေ့ပြန်ပေးမယ့်အစီအစဉ်တော့မရှိပြဒါပို့ဖို့လင်းပြောတာပါဒါပေမဲ့ပေးဖို့လိုအပ်တယ်ဆိုတော့အကြောင်းအရာရင်ပေးမယ်ဆိုရင်ကျွန်တော်တို့ ਨੇ ထိရောက်စွာအသုံးပြုနိုင်တယ်ဆိုတော့ NUG နဲ့ဒီဒီမိုကရေစီလှုပ်ရှားမှုဘိုင်းဒီမှာကျွန်တော်တို့ရဲ့စီစဉ်ဆောင်ရွက်မှုပြောထားတဲ့အတွက်တို့ ਨੇ ထည့်သွင်းစဉ်းစားမှုတော့ရှိလာပါမှာ
ဟုတ်ကဲ့ညင်ညံတော့မရနိုင်ဘူးဒါပေမဲ့ရှားမယ်ဆိုတော့လျှော်လင့်ချက်မျိုးဥပမာပို့ပြီးတော့အားကောင်းစေလာ
ပို့ပြီးတော့အားကောင်းစေပါတယ်တစ်ချိန်တည်းမှာလည်းကျွန်တော်တို့အနေနဲ့ဒီအားမျိုးတွေမကပဲနဲ့အခုဆိုရင်ကျွန်တော်ဘာမပေးနဲ့ပတ်သက်ပြီးတော့เนาะတို့တိုးတက်မှုရှိလာတယ်။အဲ့ဒီမှာလဲကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ကူညီမှုကိစ္စတွေပါတယ်။နောက်တစ်ခါကျွန်တော်တို့ဒီနှစ်မှာချထားတဲ့ appropriation bill ဆိုတာရှိပါတယ်။ဒီမှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပို့မှုပြီးတော့ budget ချထားတဲ့အကြောင်းအရာတွေကျွန်တော်လုပ်ဆောင်ရရှိတယ်။အဲ့တော့ဟိုဘက်အပိုင်းကိုကျွန်တော် separate တွန်းလန့်တွန်းနေတယ်။ရအောင်လဲကျွန်တော်တို့လုပ်မယ်။ဒါပေမဲ့ဒီအချိန်တွင်းမှာလဲလက်ရှိလုပ်ဆောင်နေတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလူသားချင်းစာနာမှုအကူအညီတွေနောက်တစ်ခါတိုက်ပွဲဝင်အင်အားစုတွေရဲ့ဟိုအားတွေပုံမှုအားကောင်းမှုတွေယာယီလက်ရှိမှာတော့ဒီငွေတွေကကျွန်တော်တို့ရက်လက်ရှိကိုရရှိမှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒါဥပမာမျိုးတို့ဘက်ကယူရနေရှင်အခီးစဉ်ရဲ့ယူရချက်၃ခုနဲ့ကိုဘက်ကတင်ကြတယ်သူဘက်ကပြန်ဆွေးနွေး။အဲ့ဒါအပြင်ပေါ့နော်။ American တောင်ရှိသူတွေပြေးတဲ့ခါမှာဥပမာမျိုးတို့ဒီမှာတခြားသူစုံဝဲတွေပြေးတဲ့အခါမှာသူတို့ဘက်ကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့ဆရာနာသိမ်းမှုအခြေအနေဒီဆရာနာသိမ်းမှုတော်လှန်ရေးမှာဟလာဥဆောင်လှုပ်ရှားနေကြတယ်ဘုမမင်းတို့လို NUG အစိုးရအဖွဲ့တာဝန်ရှိသူတွေတခါတခြားအဖွဲ့အစည်းတွေဒီလှုပ်ရှားမှုတစုံလုံးတခါတိုင်းပြည်အခြေအနေတစုံလုံးနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဘက်ကဟလာအစိုးရရင်ဆုံးလို့ဆိုတဲ့ကိစ္စမျိုးသူတို့ဘက်ကစိတ်အဝင်စားဆုံးလို့ဆိုတဲ့ကိစ္စမျိုးဒါမှမဟုတ်ရင်သူတို့ဘက်ကနေပြီးတော့တွန်းအားပေးတာဒီလိုလုပ်ပေးပါလားဟိုလိုလိုပဲဒီလိုမလုပ်ဘူးလားဟိုလိုလိုပဲစသလို့မျိုးပေါ့နော်။ဘာများပြောတာရှိလဲပေါ့မလို့
အခုဆိုလို့ရှိရင်ကျွန်တော်တို့ဒီစီးပွားရေးပိတ်ဆို့မှုတစ်ခုပြီးတစ်ခုတိုးလာတယ်အခုဒါပေမဲ့ရေနံနဲ့တဘာဝတက်မှုနဲ့ပတ်သက်ပြီးတော့ဒီပိတ်ဆို့မှုသူတို့အမေရိကန်အစိုးရမချသေးဘူးအဲ့တော့သူတို့ဘက်ကစိုးရိမ်တာကတကယ်လို့များချလိုက်မယ်ဆိုရင်မြန်မာပြည်သူတွေနဲ့တိတက်ပုံမှုစိုးရွားတဲ့လူမှုဒုက္ခတွေကြုံနိုင်မလားနောက်တော့ကအများပြည်သူအများကိုလှုပ်ဆောင်တဲ့အခါမှာဟိုစီးပွားရေးချက်တယ်မှုကြောင့်တခြားပြည်သူတွေအတွက်ပုံမှုစိုးကျိုးဖြစ်စေနိုင်မလားအဲ့ဒါဆိုရင်မှုဆွေးနွေးနေရဆိုကျွန်တော်သိရတယ်အဲ့တော့ကျွန်တော်တို့ပြောတာတော့ရှင်းရှင်းလေးပါကျွန်တော်တို့ဟိုသူတို့ကဒီလိုမျိုးသဘာဝတန့်ွင့်တွေရေနံတွေကိုပိတ်လိုက်တဲ့အတွက်မြန်မာပြည်မီးမောင်ကျသွားမလားဆိုတဲ့ပုံစံမျိုးပေါ့နော်ကျွန်တော်ကပြောတယ်မြန်မာပြည်သူတွေကလက်ရှိမှာအခုရောက်မီးမောင်ကျနေပါပြီခဏခဏဖြတ်လိုက်နေတော့ဖြစ်နေတာဒီ gas တွေပါတွေပိတ်မှာမဟုတ် MOG ကိုပိတ်မှာမဟုတ်အချိန်တည်းမှာမြန်မာပြည်သူတွေနဲ့ကျွန်တော်တွေ့ဆုံတဲ့အခါမှာသူတို့ကပြောပါတယ်လက်ရှိမှာကျရောက်တဲ့မီးပြတ်တဲ့ကိစ္စတည်းစားလို့ရှိရင်เนาะအနာဂတ်ကမ္ဘာမြန်မာနိုင်ငံမှာလုံးဝအလင်းရောင်မရှိဘဲနေရမယ့်စစ်အာဏာရှင်စနစ်အောက်ကိုပြန်မသွားချင်ဘူးဆိုတဲ့အတန်ကိုပြောတဲ့ခါမှာဒါကိုသူတို့တော်တော်ဟိုစဉ်းစားစရာဖြစ်သွားတဲ့အရာမျိုးပေါ့เน
า
ะ
ဒီကမင်းမထားပြောသွားတဲ့အချိန်မှာ NG အစိုးရကိုတာမန်ကြီးကဒီချက်ပို့ပြီးတော့အိမ်မက်ပြုဖို့ဆိုတဲ့ကိစ္စပါပါတယ်ဒါနဲ့ပတ်သက်လို့ရောဟိုမင်းအားရစရာတစိုးတစ်ခုရခဲ့ပ
ါပြောမယ်ဆိုရင်တော့ကျွန်တော်တို့ယာနှုံးပြေတော့မရဘူးခင်ဗျာဘာကြောင့်လဲဆိုတော့ NG အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုဖို့မှာအများကြီးအခက်အခဲရှိပါတယ
်ဟုတ်ပါတယ
်ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုပ်လုပ်ကြီးနဲ့သူတို့ရဲ့အသိမှတ်ပြုဖို့ပေါ့အဲဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြဆရာမလို့ပါအစိုးရဖြစ်အသိမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံမှုကအားလုံးမြင်တဲ့အတိုင်းပါပဲကျွန်တော်တို့ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံနေတကယ့်ကိုကျွန်တော်တို့ရဲ့ပြောကြားချက်နဲ့ကျွန်တော်တို့ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ဖြစ်ဖို့မယ်ဒါကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အသိမှမရှိဘူးပဲအစိုးရကဲ့သို့ဆက်ဆံနေတွေ့ဆုံနေဒီလိုမျိုးတွေ့ဆုံမှုတွေနောက်ထပ်ထပ်ပြီးတော့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့အခုကောမင်းပြောသွားတာကိုကျွန်တော်နားထောင်ခဲ့တာကြောင့်ဒီလိုဝင်ဖြစ်စေဒီကိုယ်စားလှယ်ဖွဲ့အခြေအနေနဲ့ပတ်သက်လို့အောင်မင်းအနေနဲ့အတိုင်းအတာတစ်ခုအထိဂျင်းနဲ့အားမှုရှိတယ်လို့ကျွန်တော်အဲ့လိုခံစားမိပါတယ်ဆိုတော့အဲ့ဒီဂျင်းနဲ့အားရတဲ့အတိုင်းအတာပမာဏကိုကျွန်တော်ကစင့်လေးဥပမာမျိုးတတ်မှတ်ပေးစေချင်တယ်။ Allow စင့်တီဂျင်းနဲ့အားရမှုရှိပါတယ်ဆိုတော့ပါဆိုကျွန်တော်တို့အဲ့ဒါ၃ညကစိတ်အပြည့်ဆုံး၊၉ကတော့အားရဆုံး။အဲ့ဒီဂျားထဲမှာ၃ညနဲ့၉ဂျားထဲမှာအစင့်ပေးပါဆိုဥပမာမျိုးဘယ်လောက်ပြီးသွားမလဲ
။ကျွန်တော်တို့ကိုဒီမှာအတိအမှတ်ပြုပြီးတွေးဆုံနေဖြစ်နိုင်တဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခွင့်ရတယ်ကမလာခင်ကကျွန်တော်တို့ကအောက်မှတ်ကရပြီးသားပါ။ဒါအစိုးရပြောမယ်ဆိုရင်အောင်မတ်ရထားပြီးသားဖြစ်တယ်။အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုသူတို့ရဲ့ပြောဆိုမယ်ဆိုတဲ့အချက်တွေပူပေါင်းလှုပ်ဆောင်မယ်ဆိုတဲ့အချက်တွေကူညီမယ်ဆိုတဲ့အချက်ကိုကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကဟိုအမှတ်60လောက်ကျွန်တော်ပေးနိုင်ပေးချင်ပါတယ
်။0 to 9
ကာလအချိန်မှာ6 or ပေးချင်တယ
်။ဟုတ်ကဲ့ပါ
။နောက်တစ်ခုကတော့တကယ်တမ်းအကောင့်ထဲပေါ်မှုကကျွန်တော်တို့တကယ်ကြုံတွေ့ရပြီးအလင်းမြန်တဲ့အကောင့်ထဲပေါ်ပြီးတော့လှုပ်ဆောင်နိုင်လို့ကျွန်တော်ဂုံတုမှတ်ရတဲ့အထိကိုကျွန်တော်85လောက်ထိကျွန်တော်ပေးချင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာအခုလိုချေယူပြဆိုပြတာကျေးဇူးထူးတင်ပါတယ်ဗောမျိုးမင
်းဟုတ်ကဲ့ကျေးဇူးတင်ပါပို့ကိုကျော်သိန
်းကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့အင်္ဂါညဆွေးနွေးပွဲစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအသက်ရှင်ကန်တာတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL-70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ပြည်ရဲ့ဘုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ချင်ပါတယ်။တောင်အာဖရိကနိုင်ငံကိပ်တောင်မြို့ကစားတောက်ဆိုင်တစ်ခုဟာဂင်းနစ်စာအုပ်မှာစံချိန်တင်ရလောက်အောင်အမျိုးအမေများလွန်းလာတဲ့ဒီ milk shake ရတာစုံတွေကိုရရှိနိုင်ပါတယ်။ကဘာတလွားခီးသွားအစီအစဉ်ကနေမဆုမြတ်မွန်တဲ့အတူသွားပြီးတော့ကြီးကြည့်အောင်ပါခင်ဗျာ။
ထူးခြားတဲ့နောက်ခံသမိုင်းနဲ့လှပတဲ့ရှုခင်းအလှတွေကြောင့်တောင်အာဖရိကနိုင်ငံဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။စပွဲမျက်နှာပြင်လိုမျက်နှာပြင်အပြတ်ဖြစ်နေတဲ့အထင်ကရ Table Mountain တောင်ကြီးရှိတဲ့ Cape Town မြို့ကိုသွားလည်သူတွေအနေနဲ့အရသာဆုံး Milkshake တွေကိုတောက်နိုင်တဲ့နေရာတစ်ခုရှိနေပါပြီ။တတိကိုဧည့်သည်25တန်းလောက်လာကြတဲ့ Victoria and Alfred Waterfront ကမ်းလှနေရာမှာဖွင့်ထားတဲ့Gibson's Gourmet Burgers and Ribs ဆိုင်မှာဖြစ်ပါတယ်။ဒီဇိုင်နာဘာဂါမျိုးစုံနဲ့အသားကင်ရောင်းတဲ့ဒီဆိုင်မှာ Guinness ကမ္ဘာစံချိန်တင်ရလာအောင်ကို Milkshake အမျိုးပေါင်း208မျိုးမှာယူတောင်းနိုင်ကြပါတယ်။အချိုကျိုက်သူတွေအတွက်မယိုးရအောင်လို့အရသာမျိုးစုံရတဲ့ Milkshake တွေထဲမှာဝါမဆိုးတဲ့သူတွေအတွက် Fat Free Milkshake မျိုးတွေ၊သစ်သီးနဲ့ဖြော်တဲ့ Milkshake မျိုးတွေ၊ဒိန်ချင်နဲ့ဖြော်တဲ့ Milkshake မျိုးတွေ၊တခါတက်တက်လွတ်စားသူတွေအတွက် Vegan Milkshake မျိုးတွေနဲ့မကဘဲအရက်ပါတဲ့မျက်စိမျိုးပါအစုံရနိုင်တာပါအမေရိကန်ကဘာဂါနဲ့အသားခင်ဆိုင်တွေပုံစံမျိုးလုပ်ထားတဲ့ Gibson's Burger ဆိုင်မှာဆိုင်စားဖွင့်တဲ့ကမျက်စိတွေကိုရောင်းနေတာဖြစ်ပါတယ်အားပေးသူတွေကြောင့်အခုလောက်အမျိုးအစားအစုံနဲ့ကမ္ဘာစံချိန်တရားလောက်တဲ့အထိဖြစ်သွားတာလို့ဘူးတွဲဆိုင်ပိုင်ရှင်ကရှင်းပြပါတယ
် When we initially opened up the restaurant we had about 40 milkshakes and because they were so popular
ကျွန်တော်စားတော့ဆိုင်စားဖွင့်နေတော့တော့ milkshake အမျိုးအစား40လောက်ရောင်းပါတယ်တိတ်လူကြိုက်များတော့အမျိုးတရာတရားကနေပြီးတော့150နောက်200နောက်ဆုံး208မျိုးထိဖြစ်သွားတာပါ။နောက်နှစ်အတွင်းမှာလည်းအမျိုးမယ်တွေအခုလောက်ထိများသွားတာပါ
။နိုင်ငံတကာမှာစီးပွားအဖြစ်ရောင်းတဲ့ milkshake တွေထဲမှာအမျိုးအစားအများဆုံးရနိုင်တဲ့နေရာအဖြစ်2019ခုနှစ်တုန်းက Guinness ကမ္ဘာစံချိန်မှတ်တမ်းစာအုပ်ထဲမှာစာရင်းဝင်ခဲ့ပါတယ်။အမျိုးအစား208မျိုးဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်ဖို့အတွက်တာဝန်ပေးခံရတဲ့အကဲဖြတ်ဒိုင်း5ယောက်ထဲကတယောက်ကတော့တောင်အာဖရိကနိုင်ငံကနာမည်ကြီးစဖို့မှုကြီးပီဂေါဖ်ဝတ်ဖြစ်ပါတယ်။ဆိုင်မှာရောင်းတဲ့ milkshake တစ်ခုရင်းစီရဲ့အရသာကိုသူနဲ့အတူဒိုင်းနှစ်ယောက်က9နာရီခွဲလောက်ကြာအောင်ကြီးပြီးတော့မှဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ As each milkshake came out it was numbered and my job was to make sure that I had the list of ingredients.
ကျွန်တော်တောင်အာဖရိကယူလာတဲ့ milkshake တိုင်းကိုနံပါတ်မှတ်အဲမှာပါလာတဲ့အရသာတွေကပေးထားတဲ့ပတ်ဝန်းကျင်စီးစင်းတိုင်းမှန်ရလားဆိုတာကိုစစ်ရပါ။စင်းထဲမှာပါတဲ့အတိုင်းရတာမှန်ကျွန်တော်မြည်ပြီးသွားရင်တော့နောက်ဒိုင်နေရောက်ကတခုရေးစီကိုထပ်မြည်ပြီးစစ်ဆေးပါတယ် milkshake 208မျိုးလုံးရဲ့ရတာတွေကိုကျွန်တော်တို့မြည်ကြည့်ရတာဖြစ်ပါတယ
် American မှာ Burger နဲ့ milkshake ဆိုင်တွေခေတ်စားခဲ့ချိန်1930ပြည့်နှစ်ပိုင်းတွေတုန်းက milkshake ထည့်ပေးတဲ့ခွက်အရှိပုံစံအတိုင်း Gibson's Burger ဆိုင်မှာရောင်းတဲ့ milkshake အများစုကိုထည့်ပေးပါတယ်ဒီဆိုင်က milkshake တွေအကြောင်းလူမှုကွန်ရက်တွေပေါ်မှာပါရေးပန်းစားနေလို့တကူးတကလာတော့ကြသူတွေလည်းမနှဲပါဘူး
We came here for the milkshake and the variety. I saw them on Instagram and I just
milkshake ရတာမျိုးစုံရတယ်ဆိုတာ Instagram ပေါ်မှာတွေ့လို့မဖြစ်ဖြစ်အောင်ဒီကိုလာပြီးတောက်ကြည့်မယ်ဆိုပြီးကျမတို့လာခဲ့တာပ
ါလူမှုကွန်ရက်ပေါ်မှာတွေ့လို့လာတာမှန်ပေမဲ့ဆိုင်ရောက်တော့ရနိုင်တဲ့ milkshake အမျိုးအမယ်တွေများလွန်းလို့ဘာမှရမှန်းတော့မသိအောင်လို့ရွေးချယ်ရခက်လာတယ်လို့စားတော့ဆိုင်လာသူတွေကပြောကြပါတယ
် We saw a Facebook ad about the Guinness Book of World Records over 207 milkshakes
milkshake ရတာ208မျိုးနဲ့ Guinness စာအုပ်မှာစံချိန်ကင်းနေဆိုတာ Facebook ပေါ်မှာတွေ့ရလို့ဒီကနေ့ဒီကူလာမယ်လို့ဆုံးဖြတ်ပြီးလာခဲ့ကြတာပါကျွန်တော်မျှော်လင့်ထားတာတွေအများကြီးကိုတားလွန်နေပါတယ်ဒီမှာရှိသမျှ milkshake တွေအားလုံးကိုတောက်နိုင်ဖို့အမြန်ဆုံးထက်လာနိုင်အောင်ကြိုးစားပြီးတော့လာအောင်ပါပါ
1930 1940ပြည့်နှစ်ပိုင်းတွေကအမေရိကန်မှာ soda shop, malt shop လို့ပြောတဲ့စားတောက်ဆိုင်တွေဟာလူငယ်တွေစနစ်တင်းကနေစူးကြတဲ့ဆုံရက်နေရာတွေအဖြစ်ခေတ်စားခဲ့တာပါအဓိက soda ရေတွေရေခဲမုန့်တွေ milkshake တွေအဖြစ်ပေါ့ပေါ့ပါပါစားနိုင်တဲ့အသားမြတ်ပအောင်တွေရောင်းတဲ့ဆိုင်တွေဖြစ်ပါတယ်ရေခဲမုန့် no cream နဲ့တခြားအချို့မျိုးစုံရောထည့်ဖြော်တဲ့ milkshake တွေဟာ19ရာစုမှာတည်းကစပြီးရှိခဲ့တာပါဒီနေ့မှတော့ကိုစိတ်ကြိုက်အမေရိထည့်ပြီးတော့အရသာကိုလိုသလိုဖန်တီးနိုင်တဲ့ milkshake မျိုးတွေခုလိုဆိုင်မှာမှာယူတောင်းနိုင်ကြပါပြီ
I drank a chocolate peppermint milkshake in a late 20
ကျွန်မအခုတောင်းနေတာ chocolate pepper mint အရသာ milkshake ဖြစ်ပါတယ်ကမ္ဘာမှာအမျိုးအမယ်အများဆုံး milkshake တွေဒီမှာရပါတယ် ကျမတို့တော့တခါလာတစ်မျိုးရွေးချယ်ကြရှိတဲ့အတွက်တိတ်ကိုသဘောကျပါတယ်။အခေါက်တိုင်းမတူတဲ့အရာသာတောက်နိုင်မှာတိတ်ကိုကောင်းပါတယ်
။တောင်အာဖရိကနိုင်ငံကိတ်တောင်မျိုးက Gibson's Gourmet Burgers and Ribs ဆိုင်မှာဘာဂါနဲ့အသားခင်ကိုအဓိကရောင်းတာဖြစ်ပေမဲ့များပြားလာတဲ့ milkshake အမျိုးအစားတွေကြောင့် Guinness စံချိန်မှတ်တမ်းစာအုပ်မှာစီးရင်ဝင်ခဲ့တာပါ။ဒီဆိုင်မှာ milkshake အရာသာဖြင့်ထွင်ကြတဲ့စက္ကူမှုကြီးတွေကလည်းသွားရင်လာရင်လမ်းမှာတခြားသူတွေစားတောက်နေကြတဲ့မုံအချူတွေကိုမြင်ရတာကနေ milkshake အရသာတဲ့ဘယ်လိုထွင်ရင်ကောင်းမလဲဆိုတဲ့အကြံကိုရတယ်လို့ပြောကြပါတယ်။အချူနဲ့ရေခဲမုံကြိုက်သူတွေအတွက်ကတော့ရေခဲမုံအရသာဆုံးထူးခြားတဲ့မုံအချူမျိုးစုံရောထားတဲ့အရသာထူးလာတဲ့ milkshake တွေတောက်ရဖို့အတွက်ဒီဆိုင်ကိုတကူးတကလာနေကြပါရဲ့ရှင်။ကျွန်မစူမြတ်မမ။
မဆူမြတ်မွန်တင်ဆက်တဲ့ကမ္ဘာတလောခရီးသွားအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာဒီမွေးနေ့လက်ဆောင်ဒေသချင်းတောင်းညင်နဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါလိမ့်ခင်ဗျာ။ပို့ဒူးနေ့ဒီကနေ့ည9:00-10:00အထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းလိုမီတာ3251လိုင်းလက်190တူအားနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီခါမှာတော့ဒီဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဒေါက်တာတန်းစောရဲ့လူထုနဲ့ကျန်းမာရေးကိုရဏန်ရဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမှတ်တင်ဒီထက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ရုရှားရဲ့မြင့်မြတ်တဲ့ရီမန်းချက်တွေလို့သုံးနှုံပြီးဒီရီမန်းချက်တွေပြည့်မီတဲ့အထိယူကရိန်းနိုင်ငံအပေါ်ရုရှားဘက်ကအပြင်းထန်ဆက်လက်တိုက်ခိုက်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်ကာနေ့မှာအခိုင်အမာပြောပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေဟာလည်းအမေရိကန်နဲ့မဟာမိတ်တွေထံတံပြန်တက်ရောက်မှာဖြစ်တယ်လို့လည်းရုရှားသမ္မတကအခိုင်အမာပြောပါတယ်။ယူကရိန်းနိုင်ငံရှာနိုဘယ်နျူကလ িয়ার ဓာတ်အားပေးဆက်ရုံအနီးကအန်ဒီယန်ရှိတဲ့ပစ္စည်းတွေကိုရုရှားတို့ခိုးယူသွားတာကိုရည်ညွှန်းနေတဲ့အသစ်ထွက်ပေါ်လာတဲ့ဓာတ်ပုံတွေကြောင့်ယူကရိန်းကပစ္စည်းတွေကိုရုရှားတို့ခိုးယူလူရည်နေမှုအတိုင်းတာကပိုပြီးထင်ရှားပေါ်လွင်လာပါတယ်။ဒါ့အပြင်ခိုးယူလာတဲ့ပစ္စည်းတွေကိုရုရှားစစ်သားတွေကအင်ကိုစားရိုက်ကနေပို့နေတဲ့ဘယ်လာရုစ်နိုင်ငံကရတဲ့နောက်ထပ်ဓာတ်ပုံကြောင့်လည်းတက်တေကပိုပြီးခိုင်မာပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာဌာနက2021ခုနှစ်အတွက်နိုင်ငံအလိုက်လူ့အခွင့်အရေးဆိုင်ရာအစည်းအဝေးခန်းစားကိုဧပြီလ12ရက်နေ့ကထုတ်ပြန်လာမှာမြန်မာနိုင်ငံတွင်းဆိုးရွားလှတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားတွေအကျဉ်းသားတွေနဲ့တခြားသူတွေကိုအာဏာသုံးပြီးတရားဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုဆိုင်ရာအစီရင်ခံချက်တွေအများအပြားရှိကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးခဲ့ရသူများအထောက်ထားတွေနဲ့တကွအစီရင်ခံစာမှာဖော်ပြထားပါတယ်။တချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဒါမှမဟုတ်လည်းအဖွဲ့ဝင်တွေဟာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းကိုလည်းအထောက်ထားတွေနဲ့အတူအမေရိကန်နိုင်ငံသားရေးဌာနအစီရင်ခံစာကဖော်ပြထားပါတယ်ရှင်။အမေရိကန်လေရင်တင်သင်္ဘောကြီးတစ်စင်းဟာ2018ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်နေတောင်ကိုရီးယားကံယူထံအနီးကိုရောက်ရှိနေပါပြီ။မြောက်ကိုရီးယားဘက်ကမကြသေးခင်ကတာဝတ်ပြည်ဒုံးကျည်ဆန့်သက်ပြီးနောက်ပိုင်းအမေရိကန်ရဲ့စစ်အင်အားတောင့်တင်းမှုကိုပြတ်တာတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတင်ကြီးတိုက်ပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ကြပါတယ်။ PO ရဲ့ဗိုလ်တုနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းလိုမီတာ2440-51တို့ကနေကျွန်တော်တင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ PO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.